Welcome to the Voice of America in Burmese.
မင်္ဂလာပေါင်းနဲ့ပြည်သူနဲ့မနက်ခင်းဖြစ်ပါစေဗျာ။ Washington မြို့တော် VOA American အတန်းကနေ2014ခုနှစ် October 12 ရက်တနင်္ဂနွေနေ့မနက်ခင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထိလိုင်းဒိုမီတာ30 40နဲ့48တို့ကနေစတင်အတန်းလွှင့်နေပါပြီခင်ဗျာ။ဒီမနက်တော့အစီအစဉ်မူကတော့ကျွန်တော်ရန်နိုင်ပါ
။မင်္ဂလာပါရှင်။ကျွန်မကခင်မျိုးသက်ပါ။ဒီမနက်ခင်းသတင်းတွေကိုကိုကျော်ကျော်သိန်းနဲ့အတူကြီးညာပေးပါပါ။ Syria နဲ့ Turkey နယ်စပ်ကကိုဘာနီမြို့ကလေးကို IS စစ်သွေးကြော်တွေလက်ထဲမရအောင် cuts တွေအပြင်းထန်ကူးကန်နေတယ်လို့ American နဲ့မဟာမိတ်တွေကလည်းလေကြောင်းကနေကူးတိုက်ပေးနေကြပါတယ်။ Ebola ရောဂါကာကွယ်ရေးအတွက်အနောက်နိုင်ငံတွေမှာတိုးမြင့်ပြီးလှုပ်ဆောင်လာနေပါတယ်။ Hong Kong ကဆန္ဒပြကျောင်းသားတွေကတရုတ်သမ္မတဆီကိုအိတ်ဖွင့်ပေးစာတစ်စောင်ပေးပို့လိုက်ပါတယ်။ဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါကိုရန်နိုင်
။ဟုတ်ကဲ့ပါ။သတင်းလေးနောက်ပိုင်းနားဆင်ရမယ့်ထဲမှာတော့မြန်မာနိုင်ငံရဲ့ဖွံ့ဖြိုးတိုးတက်ရေးစီမံကိန်းတွေမှာဒေသခံတွေရဲ့သဘောထားတွေကိုမယူတဲ့အတွက်ဘလို့အခြေအနေတွေကြုံတွေ့နေရပါသလဲ။
ဒီရမြေတင်းစီမှုတွေခံလိုက်ရတဲ့ဒီရမြေကိုအဓိကထားပြီးတော့အတက်မွန်းဝမ်းကြောင်းလုံးတဲ့အဲဒေသခံတွေဆိုလို့ရှိရင်တို့အတွက်အတက်မွန်းဝမ်းကြောင်းလုံးမဲ့နေရာလဲမရှိ
ဘူး။ကမ္ဘာပန်နဲ့ IMF ရဲ့စီမံကိန်းတွေကိုလေးလာစောင့်ကြည့်နေတဲ့လူမှုအဖွဲ့ကိုယ်စားလှယ်မတ်မွန်းနေလီပြောသွားတာပါဒီအကြောင်းကိုမကြာခင်မှာနားဆင်ရမှာပါ။ဒါပြင်အပတ်စဉ်ကဏ္ဍတွေမှာဆိုရင်တော့အဂတိလိုက်စောင့်မှုနဲ့စီးပွားရေးဖွံ့ဖြိုးတိုးတက်မှုအကြောင်းတင်ပြထားတဲ့မျက်မှောက်ရေးရာ30ချက်အပါအဝင်အင်္ဂလိပ်စာသင်ခန်းစာအစီအစဉ်နဲ့စနေညတိုက်ရိုက်လေးလိုက်အစီအစဉ်တွေကိုထုတ်လွှင့်ပေးသွားဖို့ရှိပါတယ်။ဒီအကြောင်းတွေကိုမပြောခင်မှာနောက်ဆုံးရနိုင်ငံတကာသတင်းတွေကိုဒေါခင်မျိုးသက်နဲ့ကိုကျော်ကျော်သိန်းတို့ကကြီးညာပေးမှာဖြစ်ပါတယ်ဗျာ။
Syria နဲ့ Turkey နယ်စပ်ဒေသမှာ American ဥဆောင်တဲ့မဟာမိတ်ဖွဲ့တွေကစစ်လေရင်တွေနဲ့အပြင်းထန်ပစ်ခတ်ပေးနေချိန်မှာပဲ Quds တိုက်ခိုက်ရေးသမားတွေဟာ IS Islam စစ်သွေးကြော်ရဲ့တပ်ဖြတ်မှုကိုမခံရအောင်ကိုဘာနီမျိုးကလေးကိုအသေးအတန်ခုခံကာကွယ်နေကြပါတယ်။အခုလိုတိုက်ပွဲတွေပြင်းပြင်းထန်ထန်ဖြစ်ပွားနေပေမဲ့တစ်ဖက် Turkey ဘက်ကဝင်ရောက်တိုက်ခိုက်ပေးဖို့အတွက် Turkey သမ္မတ Recep Tayyip Erdogan ကိုနိုင်ငံတကာကနေဖိအားပေးပန်ကြားမှုတွေတိုးလာနေတာယူမဆိုင်ပဲတစ်ဖက်နယ်စပ်မှာရှိတဲ့ Turkey တပ်တွေကဝင်ရောက်ပြီးတိုက်ခိုက်ပေးတာမျိုးမရှိပါဘူး။တကယ်လို့ကိုဘာနီမျိုးကလေးကြာသွားရင်မြို့လယ်မှာရှိတဲ့တက်ကြီးရွယ်ဦးတွေအပါအဝင်ကတ်စ်လူမျိုး12,000ကျော်လောက်ဟာအစုလိုက်ပြုံလိုက်အသက်ဖြတ်ခံရနိုင်တယ်လို့အဲ့ဒီဒေသမှာရှိတဲ့ကုလသမဂ္ဂအရာရှိတွေကတောက်ကြနေမှာသတိပေးခဲ့ပါတယ်။ Britain ခြေဆိုင် Syria စောင့်ကြည့်လူခွင့်အဖွဲ့ကတော့ကိုဘာနီမျိုးရဲ့40ရာနှုန်းကို IS စစ်သွေးကြော်တွေထိန်းချုပ်ထားတယ်လို့စနေနေ့အစောပိုင်းမှာပြောကြားခဲ့ပါတယ်။ Turkey အစိုးရကအခုချိန်ထိဝင်ပြီးတိုက်ပေးဖို့အတွက်ညှင်းဆန်နေစေဖြစ်ပါတယ်။ဒီကိုဘာနီကကတ်စ်ခုခံတိုက်ခိုက်ရေးသမားတွေနဲ့ Turkey အရှေ့တောင်ပိုင်းမှာကိုပိုင်အုပ်ချုပ်ခွင့်ရဖို့အတွက်တော်လန်းနေတဲ့American အစိုးရနဲ့ Turkey အစိုးရကအကြမ်းဖက်အဖွဲ့လို့သတ်မှတ်ထားတဲ့ဥပဒေပြင်ပက Quds အလုသမားပါတီ PKK တို့ဟာအင်အားညီမျှနေတယ်လို့ထောက်ပြပြီးညှင်းဆုံနေတာလည်းဖြစ်ပါတယ
်။ Ebola ရောဂါပိုးကိုကာကွယ်ရေးလှုပ်ဆောင်ချက်တွေကိုနောက်နိုင်ငံတွေမှာတိုးမြင့်လုပ်နေကြပါတယ်။ရောဂါပိုးပြန့်နှံ့မှုကိုတားဆီးဖို့အတွက် American ပြည်ထောင်စုမှဆိုရင် New York မြို့လေဆေးတစ်ခုဟာစစ်ဆေးတဲ့အစီအစဉ်တစ်ချက်ကိုတိုးမြင့်လှုပ်ဆောင်တဲ့ပထမဆုံးနေရာဖြစ်ပါတယ်။ဒီလှုပ်ဆောင်ချက်အသေးရတစ်စီးတစ်ပိုင်းအနေနဲ့ Liberia, Sierra Leone နဲ့ Guinea နိုင်ငံတွေကရောက်လာတဲ့ကိလေတွေကို John F. Kennedy ပြည်ပဆိုင်ရာလေဆိပ်မှာကိုအပူချိန်တိုင်းတာစလုပ်နေပါပြီ။ရောဂါပိုးကူးစက်ခံရသူတဦးနဲ့ထိတွေ့တာမျိုးရှိဘူးသလားဆိုတာစမ်းစစ်ဖို့အတွက်ခီးလေတွေကိုမေးခွန်းထုတ်မှလည်းဖြစ်ပါတယ်။ဒီစီစဉ်သစ်ကိုလာမယ့်သတင်းပတ်ကြရင်နောက်ထပ်လေဆိပ်၄ခုမှာတိုးချက်လှုပ်ဆောင်မှာပါ။အဲ့ဒီလေဆိပ်တွေကတော့ New Jersey ပြည်နယ်က New York လေဆိပ်၊ Washington Dulles လေဆိပ်၊ Chicago O'Hare လေဆိပ်နဲ့ Atlanta ပြည်ပဆိုင်ရာလေဆိပ်တို့ဖြစ်ပါတယ်။ရောဂါပိုးတန်ပြင်းထန်ဆုံးခံထားရတဲ့အနောက်အာဖရိကနိုင်ငံ၃ခုကနေအမေရိကန်ပြည်ထောင်စုစီဝင်လာတဲ့ခီးသည်စုစုပေါင်းရဲ့60ရာခိုင်နှုန်းကျော်ဟာဒီလေဆိပ်5ခုကနေဝင်လာကြတာပါပြည်ထောင်နိုင်ငံမှာလည်းလေဆိပ်နဲ့ရထားပူထားရုံတချို့မှာအီဘိုလာရောဂါပိုးစစ်ဆေးတာတွေကိုစလုပ်နေပါပြီ
လေဗျားနိုင်ငံမှာအကြမ်းဖက်နေမှုတွေကိုချက်ချင်းရပ်ဆိုင်းမပစ်ဘူးဆိုရင်လေဗျားရဲ့အနာဂတ်အတွက်တာယာဝါပြောပြီးကောင်းမွန်တဲ့လူနေမှုဘဝရလာဖို့အိမ်မက်တွေကောင်းကောင်းမက်နိုင်မှာမဟုတ်ဘူးလို့ကုလသမဂ္ဂအတွင်းမှုချုပ်မစ္စတာဘန်ကီမွန်ကပြောကြားလိုက်ပါတယ်။မစ္စတာဘန်ဟာလေဗျားနိုင်ငံမြို့တော်ကိုစနေနေ့ကရောက်ရှိသွားတာပါ။လေဗျားနိုင်ငံကပြိုင်ဘက်နိုင်ငံရေးအုပ်စုတွေကြားဖြစ်ပွားနေတဲ့တိုက်ပွဲတွေရပ်ပစ်ဖို့အတွက်နဲ့တင်ပိုက်ထားတဲ့လေဆိပ်တွေအစိုးရရုံအဆောက်အဦတွေကနေဖယ်ရှားပေးဖို့အတွက်မစ္စတာဘန်ကတိုက်တွန်းနေတာဖြစ်ပြီးသူတို့ကြားမှာခိုင်မာတဲ့ဆွေးနွေးမှုတွေလာစီဖို့ရည်ရွယ်ပြီးလေဗျားနိုင်ငံကိုသူတွားရောက်ခဲ့တာဖြစ်ပါတယ်လေဗျားနိုင်ငံကရွေးကောက်တင်မြှောက်ထားတဲ့အစိုးရအဖွဲ့ကိုကုလသမဂ္ဂကတင်ဝင်အသိမှတ်ပြုထားတာဖြစ်ပြီးအရွေးကောက်ခံအမတ်တွေအနေနဲ့ပြည်သူတွေကသူတို့ကိုကိုစားပြုနေသူတွေအဖြစ်နဲ့ခံစားလာတဲ့အထိတာဝန်ယူပြီးလှုပ်ဆောင်ကြဖို့အတွက်ပါတိုက်တွန်းခဲ့ပါတယ်နိုင်ငံရေးပြည်ထနာအတွက်တစုံတရာအဖြစ်မြင်ခင်မှာတိုက်ခိုက်နေမှုတွေအားလုံးကိုရပ်ဆိုင်းထားဖို့လည်းလိုအပ်ပါတယ်လို့ပြောကြားခဲ့ပါတယ်
ယူကရိန်းရှိပိုင်းဒေသညဉ့်ဆိုင်အစီအစဉ်ကိစ္စနဲ့တဘာဝတံခွေရောင်းဝယ်ဆိုင်ရာဆက်ပြီးအငင်းပွားနေတဲ့ကိစ္စတွေကိုဆွေးနွေးဖို့အတွက်ရုရှားသမ္မတဗလာဒီမီယာပူတင်နဲ့အီတလီနိုင်ငံမှာနောက်သတင်းပတ်ကြရင်တွေ့ဆုံမယ်လို့ယူကရိန်းသမ္မတပက်ထရိုပိုရှန်ကိုကပြောလိုက်ပါတယ်။နီလန်မြို့မှာကျင်းပမယ့်အာရှဥရောပထိပ်သီးစည်းဝေးပွဲပြင်ပမှာသူတို့နှုတ်တွေ့ဆုံဆွေးနွေးမှာဖြစ်ပြီးဂျာမနီပြင်သစ်အီတလီနဲ့ပြည်တွင်းနိုင်ငံတွေကခေါင်းဆောင်တွေပါဝင်မယ်ရှိတယ်လို့မစ္စတာပိုရှန်ကိုကစနေနေ့မှာပြောပါတယ်။တဘာဝတံခွေကိစ္စရုရှားနဲ့အငင်းပွားနေတာပြည်လဲဖို့တိတ်ကိုနီးကပ်နေပါပြီလို့ယူကရိန်းခေါင်းဆောင်ကသတင်းတော်တွေကိုပြောပြီးမဲ့ခက်ခဲခဲခဲဆစ်ဆက်ညှိနှိုင်းရမယ်ဆိုတာသတိပေးပါတယ်။ယူကရိန်းကရုရှားကိုပေးစရာရှိတယ်ဆိုတဲ့သဘောတောင်းငွေကိုအမေရိကန်ဒေါ်လာ5ဘီလီယံကျော်ကိုမပေးဘူးဆိုပြီးရုရှားပို့တောင်းငွေကိုမိခိုနေရတဲ့ယူကရိန်းစီတောင်းငွေတင်ပို့တာကိုဇွန်လမှာရုရှားကရပ်ပစ်လိုက်တာပါ။ဒီလိုတောင်းငွေဖျက်တောက်လိုက်တဲ့အတွက်စိုးမယ်လို့ခန့်မှန်းထားတဲ့ဆောင်းဝါဒီကာလစီချင်းကက်လာတာနဲ့အမျှကီယက်မြို့တော်နဲ့တခြားနေရာတွေမှာသဘောတောင်းငွေပြတ်တောက်မဲ့အန်ဒရီနဲ့ရင်ဆိုင်နေရပါတယ်။ဒီတော့တင်ပါပဲယူကရိန်းရှိပိုင်းမှာရုရှားလူလာတဲ့တိကျခွတ်တော်ရေးဝါဒီတွေရဲ့တိုက်ခိုက်မှုတွေလျော့သွားပုံရတယ်လို့ယူကရိန်းကာကွယ်ရေးဌာနပြောခွင့်ရအန်ဒရီလက်ဆန်ကိုကပြောပါတယ်။တဘုံနဲ့အစိုးရတပ်ဖွဲ့တွေလာပေါင်းများစွာတိုက်ခိုက်နေတဲ့ရှေ့တန်းကနေလက်နက်ကြီးတွေကိုအစိုးရတပ်ကပြန်ရုပ်သိမ်းဖို့အစဉ်သင့်ဖြစ်နေပြီလို့လက်ဆန်ကိုကစနေနေ့မှာပြောပါတယ်ခင်ဗျာ
။ UAE ဘီကန်တန်ရဲ့မနက်ဖက်မြန်မာဘာသာစီစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 935လိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6185နဲ့ဒုတိယနာရီဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်။
VOA American တန်ကမနက်ခင်းသတင်းတွေကိုဆက်လက်ကြေညာနေပါတယ်။ဟောင်ကောင်မှာဒီမိုကရေစီဆန္ဒပြနေတဲ့ចောင်းသားအုပ်စုနှစ်စုကတရုတ်သမ္မတရှီကျင့်ပင်စီအိတ်ဖွင့်ပေးစာတစ်စောင်ရေးသားပြီးဟောင်ကောင်အတွက်နိုင်ငံရေးပြုပြင်ပြောင်းလဲမှုတွေကိုစဉ်းစားပေးဖို့တောင်းဆိုလိုက်ပါတယ်။အိတ်ဖွင့်ပေးစာကိုစနေနေ့ထုတ် South China Morning Post သတင်းစာမှာဖော်ပြထားတာဖြစ်ပြီးတရားအုပ်ချုပ်မှုတစ်စိတ်တစ်ပိုင်းရတာတဲ့တရုတ်နိုင်ငံကဟောင်ကောင်ကျွန်းမှာလွန်ခဲ့တဲ့သတင်းနှစ်ပတ်အတွင်းလမ်းမရေပေါ်ထွက်ပြီးအစိုးရဆန့်ကျင်ဆန္ဒပြကြတာဟာဟောင်ကောင်အုပ်ချုပ်ရေးမှုလျောင်းချုံရင်ကြောင့်လို့အပြစ်တင်ထားပါတယ်။ဟောင်ကောင်ကမဲဆန္ဒရှင်တွေအတွက်သူတို့ရဲ့အုပ်ချုပ်ရေးမှုကိုသူတို့ကိုယ်တိုင်ရွေးချယ်ခွင့်ပေးဖို့သမ္မတရှိကိုចောင်းသားတွေကတောင်းဆိုခဲ့တာဖြစ်ပြီးတရုတ်အစိုးရရဲ့မဟာမိတ်လျောင်နဲ့သူ့ရဲ့အုပ်ချုပ်ရေးအဖွဲ့ဟာဒေသခံတွေရဲ့ဆန္ဒကိုထပ်တလဲလဲလှည့်လည်ရှုနေတယ်လို့ဆိုပါတယ်။ဆန္ဒပြခေါင်းဆောင်တွေနဲ့အာဏာပင်တွေကြားညှိနှိုင်းမှုတွေလှုပ်ဖို့စီစဉ်ထားတာကိုဖျက်သိမ်းလိုက်ပြီးတဲ့နောက်တောက်ကြနေမှာလမ်းမတွေပေါ်ကိုဆန္ဒပြသူအများပြပြန်ပြီးရောက်လာကြတာဖြစ်ပါတယ်ဆန္ဒပြသူအရေးအတွက်ဟာသတင်းပတ်အစောပိုင်းမှာယာကနန်းမဲရှိရာကနေအခုတော့ထောင်နဲ့ချီပြီးရောက်လာကြတာဖြစ်ပါတယ်တချိန်တည်းမှာပဲဟောင်ကောင်ကိုအုပ်ချုပ်မှုကိုပြက်ပြားစေတဲ့ဒီမိုကရေစီရဲ့ဆန္ဒပြမှုတွေရဲ့နောက်ကွယ်မှာအမေရိကန်ပြည်ထောင်စုကပါဝင်ပတ်သက်နေတယ်လို့တရုတ်ကွန်မြူနစ်ပါတီကနောက်တစ်ခါပြန်ပြီးဆက်ဆွဲလိုက်ပါတယ်စနေနေ့ထုတ်တရုတ်အစိုးရရဲ့ပြည်သူနေစဉ်သတင်းစာမျက်နှာဖုံးကတော့အယ်ဒီတာအဘိုအခန်းမှာတော့အမေရိကန်အစိုးရအရာရှိတွေ NGO အဖွဲ့တွေနဲ့သတင်းမီဒီယာတွေဟာတရုတ်ရဲ့ကိုပိုင်အုပ်ချုပ်ရေးတစိတ်တစ်ပိုင်းရဲ့နယ်မြေဖြစ်တဲ့ဟောင်ကောင်မှာအယောင်တော်လှန်ရေးဖြစ်လာအောင်လှုံ့ဆော်နေကြတယ်လို့យေတာထားပါတယ်
။အကြမ်းဖက်ဝါရနဲ့အစွန်းရောက်ဝါရတွေရဲ့ဒဏ်သင့်နေတဲ့ဒေသကနေငင်းချမ်းရေးအတန်တခုအဖြစ်သူ့ရဲ့သမီးဖြစ်သူပေါ်ထွက်လာတဲ့အပေါ်ဂုဏ်ယူမိတယ်လို့ဒီနေ့ငင်းချမ်းရေးနိုဘယ်ဆုရှင်တူဖြစ်သူမလာလာယူဆက်ဆာရဲ့ဖခင်ဖြစ်သူက VOE ကိုပြောပါတယ်။အသက်18နှစ်အရွယ်သူ့ရဲ့သမီးဖြစ်သူကိုပညာရေးမှာပဲအာရုံစိုက်စေခြင်းနဲ့လို့ဇာယာဦးတင်ယူဆက်ဆာက VOE ဒီဝါဘာသာဌာနကိုပြောတာပါ။သူကနိုဘယ်ငင်းချမ်းရေးဆုချီးမြှင့်တယ်လို့ကြေညာချိန်လုံးကမာလာလာဟာကျောင်းကဒါရုပိဒါစာသင်ခန်းထဲမှာရှိနေတယ်လို့သူကပြောပါတယ်။ဆုချီးမြှင့်ခံရတဲ့အတွက်သူသမီးဟာဝမ်းသာပေမဲ့အတူတွဲပါလာတဲ့တာဝန်ဝတ္တရားရဲ့ဝန်တော့ဝန်ပိုးကြီးမားတာကိုတော့ရှင်းလင်းမိတယ်လို့ဆိုပါတယ်။မိန်းကလေးတွေရဲ့ပညာရေးနဲ့ငင်းချမ်းရေးအတွက်မာလာလာကဆက်လုပ်သွားမှာပါလို့လည်းဖခင်ဖြစ်သူကပြောပါတယ်။ပါကစ္စတန်ဘွားမာလာလာဟာနိုဘယ်ငင်းချမ်းရေးဆုချီးမြှင့်ခံရဘူးသူအားလုံးထဲမှာအသက်အငယ်ဆုံးပါပဲ။ထို့ဖို့ပြောဆိုခွင့်မရတဲ့ကလေးတွေအားလုံးအတွက်ဒီဆုကိုသူလက်ခံရယူတာဖြစ်ပါတယ်လို့တောက်ကြနေမှာသူကပြောထားပါတယ်။မလာလာဟာ2012ခုနှစ်တုန်းကသူ့ကျောင်းကားပေါ်တာလီဘန်ကတက်လာပြီးခေါင်းကိုတနက်နဲ့အပစ်ခံခဲ့ရတာပ
ါဘင်္ဂလားပင်လယ်အော်ကိုဖျက်ပြီးအိန္ဒိယနိုင်ငံအရှေ့ဘက်ကန်ယူရန်းစီကိုအပြင်းဆိုင်ကလုန်းမုန်တိုင်းဝင်ရောက်လာနေတဲ့အတွက်အိန္ဒိယအာဏာပိုင်တွေကဒေသခံတသိန်းခွဲကျော်ကိုဘေးလွတ်ရာရွှေ့ပြောင်းပေးခဲ့ပါတယ်။အန္ဒရာပရဒက်ရှ်နဲ့အော်ရီတာပြည်နယ်အရှေ့ဘက်ကန်ယူရန်းတစ်လျှောက်မှာစနေနေ့ကကယ်ဆယ်ရေးအလုပ်သားတွေဟာအဆင့်အနေထားပြင်ဆင်ထားကြပါတယ်။ဆိုင်ကလုန်းဟတ်ထတ်ဟာတနင်္လာနေ့မှာအန္ဒရာပရဒက်ရှ်ပြည်နယ်အကြီးဆုံးမြို့ဖြစ်တဲ့ဗီဇိတ်ကပတ်နမ်မြို့စိတ်ကမ်းမြို့နားကိုဝင်ရောက်မယ်လို့ခန့်မှန်းထားပါတယ်။အဲဒီမြို့ဟာအိန္ဒိယနိုင်ငံရဲ့အဓိကရေတဲ့အခြေစိုက်စခန်းချရာနေရာဖြစ်ပါတယ်။အခုတိုက်ခတ်မဲ့ဆိုင်ကလုန်းမုန်တိုင်းဟာလေပြင်းတနအီကိုမိုင်120ကျော်နှုန်းထိပြင်းထန်နိုင်ပြီးအလွန်အားပြင်းတဲ့မုန်တိုင်းတစ်ခုလို့အိန္ဒိယမိုးလေဝသဌာနကဖော်ပြပါဗျ။မုန်တိုင်းဟတ်ထပြင်းထန်ဝင်ပြီးမှွေနိုင်တဲ့ဒီပြည်နယ်နှစ်ခုအတွက် ကူညီကယ်ဆယ်ရေးအပြည့်ပေးဖို့အိန္ဒိယဝန်ကြီးချုပ်နရင်ဒရာမိုဒီကစနေနေ့မှာပြောကြားခဲ့ပါတယ်။အော်ရီတာပြည်နယ်အာဏာပိုင်တွေကလည်းလိုအပ်ရင်အန္တရာယ်ရှိနိုင်တဲ့လူ3သိန်းလောက်ကိုဘေးလွတ်ရာပို့ဆောင်နိုင်ဖို့အတွက်ပြင်ဆင်ပြီးစောင့်ကြည့်နေတယ်လို့ဆိုပါတယ်
။ဂျပန်နိုင်ငံဘက်မှာလည်းအပြင်းပြင်းအဆမတန်ကြီးလာတဲ့တိုင်ဖုန်းမုန်တိုင်းတစ်ခုဟာနိုင်ငံတောင်ဘက်ကျွန်းတွေစီဥတီပြီးယူလျားနေပါတယ်။ဖုန်ဖုန်တိုင်ဖုန်းမုန်တိုင်းချင်းကလာနေတာကြောင့်အိုကီနာဝါကျွန်းမှာမိုးကြီးရွာပြီးလေပြင်းတိုက်နေတယ်လို့လူထောင်ပေါင်းများစွာလျှက်စီမိမှရှိဖြစ်နေပြီးလေရင်ခီးစဉ်တွေအနှောက်အယှက်ဖြစ်ရပြီးတော့လူ၁၂ဦးထိခိုက်ဒဏ်ရာရပါတယ်။မုန်တိုင်းဟာအိုကီနာဝါကျွန်းနဲ့အနီးဆုံးကနေစနေနေ့နှောင်းပိုင်းမှာဖြတ်သွားပြီးတော့အဓိကကျွန်းမကြီးတွေဖြစ်တဲ့ကျူရှုနဲ့ဟွန်ရှုကျွန်းတွေရှိရာမြောက်ဖက်စီဥတီသွားမယ်လို့မိုးလေဝသခန့်မှန်းသူတွေကပြောထားပါတယ်။တိုင်ဖုန်းမုန်တိုင်းဟာမကြသေးခင်ရက်တွေအတွင်းကအပြော့သွားပြီးမဲ့လေတိုင်နှုန်းတနာရီ145မိုင်ကျော်ထိရှိနေတော့မှာပဲ။ကန်တွန်တရုတ်ဘာသာစကားနဲ့ငကြီကောင်းလို့အတိပဲရတဲ့ဖုန်ဖုန်းမုန်တိုင်းဟာတနာရီ6မိုင်ကျော်နှုန်းနဲ့ဖြည်းဖြည်းချင်းရွှေ့လျားနေကြတဲ့ကူကရေလွှမ်းမှုမဲ့အန်ဒရီရှိနေပြီးသားပါခင်ဗျာ။
တရုတ်နိုင်ငံအနောက်မြောက်ပိုင်းရှန်စီခဲမှာမြေပြုံမှုတွေဖြစ်ပွားခဲ့တဲ့အတွက်19ဦးထဲမှနေတည်ဆုံပြီး2ဦးဒဏ်ရာရခဲ့တယ်လို့တရုတ်အာဏာပိုင်တွေကပြောပါတယ်။ဆောက်လုပ်ရေးလုပ်ငန်းလုပ်တဲ့နေရာမှာတောက်ကြံနေညက်တွေကမြေပြုံမှုဖြစ်ပွားခဲ့တဲ့အတွက်ယာယီဆောက်လုပ်နေထိုင်တဲ့အလုပ်သမားတွေရဲ့နေအိမ်တွေပါသွားတယ်လို့တရုတ်အစိုးရရှင်းဝါသတင်းမှာဖော်ပြထားပါတယ်။ဆောက်လုပ်ရေးလုပ်သား9ဦးဟာနေရာမှာတင်ပွဲချင်းပြီးတည်ဆုံသွားခဲ့ကြောင်းနဲ့10ဦးကတော့ဆေးဝင်ရောက်မှတည်ဆုံခဲ့တယ်လို့သတင်းမှာဖော်ပြပါတယ်။အဲ့ဒီမှာဖြစ်ပွားတဲ့မြေပြုံကဲရတဲ့အကြောင်းရင်းကိုစင်ဝါသတင်းမှာဖော်ပြမထားပါဘူး။ဒါပေမဲ့တရုတ်နိုင်ငံရဲ့တောင်ထူတတ်တဲ့အဲ့ဒီဒေသမှာမြေပြုံမှုတွေကိုအများကြီးစေတွေ့ရလို့ရှိပါတယ်။တောင်နဲ့မြောက်ကိုရီးယားနှစ်နိုင်ငံကြားလက်နက်ငယ်ရင်းနဲ့ပစ်ခတ်မှုတွေဖြစ်ပွားခဲ့တဲ့နောက်နှစ်နိုင်ငံအဆင့်မြင့်အရာရှိကြီးတွေရဲ့ဆွေးနွေးမှုတွေရပ်ဆိုင်းလို့နေပါဖြစ်သွားခဲ့ရတယ်လို့မြောက်ကိုရီးယားအစိုးရသတင်းတွေမှာဖော်ပြထားပါတယ်။တောင်ကိုရီးယားတက်ကြွလှုပ်ရှားသူတွေလွတ်တင်ခဲ့တဲ့မြောက်ကိုရီးယားအစိုးရဆန့်ကျင်လှုံ့ဆော်စာတွေအပြည့်တင်ပါတဲ့မိုးပြံဘောလုံးတွေကိုမြောက်ကိုရီးယားဘက်ကတောက်ကြနေမှာတနက်နဲ့ပစ်ခတ်ခဲ့တယ်လို့မြောက်ကိုရီးယားအစိုးရကပြောပါတယ်။အဲ့ဒီထဲကတချို့ဂျီဆန်တွေကတောင်ကိုရီးယားမြေပေါ်ကိုကျခဲ့တာမို့တောင်ကိုရီးယားဘက်ကပြန်လဲပြစ်ခတ်ခဲ့ပါတယ်။ဒါပေမဲ့နှစ်ဖက်ထိခိုက်ဒဏ်ရာရတဲ့သတင်းတော့မရပါဘူး။ Direct from Washington The
Voice of America The VOA နောက်ဆုံးရနိုင်ငံတကာသတင်းတွေကိုဒေါက်ခင်မျိုးသက်နဲ့ခုကြော်ကြော်သိန်းတို့ကကြီးညာပေးသွားခဲ့တာဖြစ်ပါတယ်ခင်ဗျာ။အခုကစပြီးတော့သတင်းဆောင်ပါတွေနဲ့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပြီးတော့မှာဖြစ်ပါတယ်။အရင်ဆုံးတော့နိုင်ငံတကာအဖွဲ့အစည်းတွေရဲ့မြန်မာနိုင်ငံဖွံ့ဖြိုးရေးစီမံကိန်းနဲ့ဆိုင်တဲ့သတင်းကိုပြောပြကြပါမယ်။ကမ္ဘာ့ဘဏ်နဲ့ IMF နိုင်ငံတကာငွေကြေးရန်ပုံငွေအဖွဲ့လို့နိုင်ငံတကာအဖွဲ့အစည်းကြီးတွေကနေမြန်မာနိုင်ငံဖွံ့ဖြိုးတိုးတက်ဖို့အတွက်လှုံ့ဆော်နေတဲ့စီမံကိန်းတွေမှာဒေသခံတွေရဲ့ဆန္ဒကိုရယူတာမရှိခဲ့တဲ့အတွက်လူခွင့်ရေးချိုးဖောက်မှုတွေဖြစ်ပေါ်နေရတယ်လို့ကမ္ဘာ့ဘဏ်နဲ့ IMF နှစ်ပတ်လည်ညီလာခံကိုတက်ရောက်နေတဲ့လူမှုအဖွဲ့ကိုယ်စားလှယ်တွေကပြောဆိုလိုက်ပါတယ်။ဖွံ့ဖြိုးရေးစီမံကိန်းတွေကနေရရှိလာတဲ့အကျိုးအမြတ်တွေကိုလည်းဒေသခံတွေမခံစားကြရသလိုဒီစီမံကိန်းတွေကြောင့်လည်းမြန်မာနိုင်ငံရဲ့လက်ရှိပြည်ဝင်ပြောင်းလဲမှုကိုထိခိုက်လာမှာဆိုရင်လည်းအကြောင်းထောက်ပြခဲ့ကြတာပါ။အသေးစိတ်ကိုတော့မန္တန္တာချန်ကဆက်ပြောပြမှာဖြစ်ပါတယ်ဗျာ။
မြန်မာနိုင်ငံမှာအရသာအစိုးရတက်လာပြီးတဲ့နောက်ပိုင်းနိုင်ငံရေးစီးပွားရေးလူမှုရေးဗတ်ပေါင်းစုံကနေပြည်ပြင်ပြောင်းလဲမှုလုပ်ငန်းတွေကိုအချိန်မြင့်လှုပ်ဆောင်ဖို့အတွက်နိုင်ငံတကာကအကူအညီတွေအလုံးအင်းနဲ့ပေးအပ်လာတဲ့အထက်မှာကမ္ဘာ့ဘဏ်နဲ့ IMF လို့အဖွဲ့အစည်းတွေလည်းပါဝင်ပါတယ်။ဒီလိုကမ္ဘာ့ဘဏ်နဲ့ IMF လို့အဖွဲ့အစည်းတွေကနေပေးအပ်လာတဲ့အကူအညီတွေထဲမှာအထူးသဖြင့်ဒေသဖွံ့ဖြိုးတိုးတက်ရေးစီမံကိန်းကြီးတွေပါဝင်ပြီးမြန်မာအစိုးရတာဝန်ရှိသူတွေကလည်းဒီအကူအညီတွေဟာတကယ်ပဲအကျိုးဖြစ်ထွန်းတယ်လို့ပြောဆိုနေတာပါ။ဒါပေမဲ့လို့လေဒီဒေတာဖွံ့ဖြိုးရေးစီမံကိန်းတွေမှာပဲဖြစ်ဖြစ်နိုင်ငံခြားရင်းနှီးမြှုပ်နှံမှုတွေမှာပဲဖြစ်ဖြစ်ဒေတာကန်တွေရဲ့သဘောဆန္ဒကိုရယူတာမရှိတဲ့အတွက်လူခွင့်ရချိုးဖောက်မှုတွေဖြစ်ပေါ်နေတယ်လို့လူမှုအသင်းအဖွဲ့တွေကထောက်ပြနေကြတာပ
ါ။ရင်းနှီးမှုနှင်းပါးနှိပ်စက်မှုပြီးလို့ရှင်အတင်းအဓမ္မရှင်ပြောင်းခိုင်းမှုဒေယာမြေသိမ်းဆီးမှုတွေပေါ့နော်ဒီကိစ္စတွေကတော့ဒီဖွံ့ဖြိုးမှုဒီလုပ်ငန်းတွေနဲ့ပတ်သက်ပြီးရဖြစ်ပျက်တဲ့လူခွင့်ရချိုးဖောက်မှုတွေပေါ့နော်လူခွင့်ရင်းနဲ့ပတ်သက်ပြီးတော့ဘာမှကာကွယ်ပေးထားတာမရှိဘူး။ဒါကြောင့်မို့ဒီဒေတာခန့်တွေရဲ့အတန်ကိုရယူဖို့ကတော့အရေးကြီးတယ်ပေါ့နော်
။ဒါကတော့ Global Advocacy Team GAT လို့ခေါ်တဲ့ကမ္ဘာ့ဘဏ်နဲ့ IMF တို့ရဲ့ဖွံ့ဖြိုးရေးစီမံကိန်းတွေကိုစောင့်ကြည့်လေ့လာနေတဲ့လူမှုအဖွဲ့ကကိုယ်စားလှယ်မှတ်မွန်းနေလीဖြစ်ပါတယ်။သူဟာဝါရှင်တန်မှာ3ရက်ကြာကျင်းပနေတဲ့ကမ္ဘာ့ဘဏ်နဲ့ IMF 2014နှစ်ပတ်လည်ညီလာခံကိုတက်ရောက်နေသူလည်းဖြစ်ပါတယ်။ဒါပြင်သူကမြန်မာနိုင်ငံမှာလှုပ်ဆောင်နေတဲ့ဒီဖွံ့ဖြိုးရေးစီမံကိန်းတွေကနေရရှိလာတဲ့အကျိုးကျေးဇူးတွေကိုတကယ်လက်တွေ့မှာဒေသခံတွေမရရှိပဲငွေထုတ်ပေးတဲ့ကမ္ဘာ့ဘဏ်လိုဖွဲ့စည်းတွေနဲ့စီမံကိန်းဖော်ဆောင်နေသူတွေသာခံစားနေကြရတာဖြစ်တယ်လို့အခုလိုဆက်ပြောခဲ့ပါတယ်
။အဓိကကြည့်မယ်ဆိုလို့ရှိရင်ပေးဆက်လက်ရတဲ့ဒေသခံတွေပေါ့နော်။ဥပမာဆိုရင်ဒေယာမြေတင်းစီမှုတွေခံလက်ရတဲ့ဒေယာမြေကိုအဓိကထားပြီးတော့အသက်မွေးဝမ်းကြောင်းလုပ်တဲ့ ဒီရခံနေဆိုလို့ရှိရင်တို့အတွက်အတက်မွေးဝမ်းကြောင်းလုံးမဲ့နေရာလည်းမရှိတော့ဘူးပြီးလို့ရှိရင်တို့အတွက်ပြန်ပြီးတော့နေရာထပ်ပေးရတယ်လည်းရှိဘူးဥပမာနေရာထပ်ပေးမှုလေဒီလိုနေရာရှိတယ်ထားလိုက်ပါတော့တကယ်လည်းတို့အတွက်အဝတ်နေရေးဖူလုံဖို့အတွက်ပေါ့တော့ပြန်ပြီးတော့အစားထိုးနိုင်တဲ့နေရာတွေရှိပေါ့နော်ဒါကြောင့်မို့တကယ်ဒေတာခံတွေကအချိုးမရှိဘဲနဲ့တကယ်အချိုးဖြစ်ထွန်းနေဆိုတာကလောဘကြီးအောင်နိုင်တဲ့လူတွေအာနာပိုင်းတွေပြီးလို့ရှိရင်ဒီလုပ်ငန်းကိုအကောင့်ချေပေါ်တဲ့လူတွေပေါ့နော်ပြီးလို့ရှိရင်အချိုးတကယ်ရရှိတာကကမ္ဘာပံတွေကပို့ပြီးတော့အချိုးရရှိတာပေါ့နော
်ဒါကြောင့်လဲမြန်မာနိုင်ငံရဲ့ပြုပြင်ပြောင်းလဲမှုလုပ်ငန်းစဉ်တွေဟာဒီစီမံကိန်းတွေကြောင့်နောက်ကျောင်းပြန်လှည့်သွားမှာအဟန့်တားဖြစ်လာမှာကိုစိုးရိမ်တဲ့အကြောင်း GAT ကိုယ်စားလှယ်တွေကညီလာခံကျင်းပတဲ့ပထမဆုံးနေ့မှာတည်းပဲထောက်ပြပြောဆိုခဲ့ကြတာပါဒါအပြင် safe guard လို့ခေါ်တဲ့ကမ္ဘာပံရဲ့တဘာဝပတ်ဝန်းကျင်နဲ့လူမှုရေးရာအကောက်အွယ်ပေးရမူဝါဒတွေမှာလည်းအတော်လေးအားနည်းချက်တွေရှိနေတယ်လို့မမွန်းနေလီကထောက်ပြခဲ့ပါတယ်
။ကမ္ဘာပံကိုဒုက္ခရဲ့ချိုးဖောက်မှုနဲ့ပတ်သက်ပြီးတော့ပြောတိုင်းမှာသူတို့ရှင်မှာပြန်ပြီးတော့ထုတ်ပြန်တာကကျွန်တော်တို့ကဘန်ပါပေါ့နော်ဒုက္ခရဲ့နဲ့ပတ်သက်တဲ့အဖွဲ့အစည်းမဟုတ်ဘူးဆိုတဲ့ဟာအမြဲတမ်းသူတို့မှညင်းဆိုတာတွေရှိတယ်။ဒါပေမဲ့တကယ်တမ်းကြည့်မယ်ဆိုလို့ရှိရင်ဒီငွေကြေးချီးကျူးခြင်းအပြင်ဒီလုပ်ငန်းတွေကိုအကောက်အထေပေါ်တဲ့နေရာမှာလူခွင့်ရေးချိုးဖောက်မှုတွေကတောက်လျှောက်ဖြစ်နေတဲ့အပေါ်မှာကမ္ဘာပံကလည်းတစုံတရာတာဝန်ယူမှုတာဝန်ခံပေးမှုဒါအရေးကြီးတယ်ဆိုတာပေါ့နော်ပြီးလို့ရှိရင်လူခွင့်ရေးချိုးဖောက်မှုတွေဖြစ်လာပြီဆိုလို့ရှိရင်လည်းဘယ်လိုမျိုးအရေးယူနိုင်လဲဆိုတဲ့ဟာပေါ့နော်ဆိုတဲ့ကိစ္စတွေကိုဒီ Civil Policy မှာတိတိလင်းလင်းခိုင်ခိုင်မာမာနဲ့ရေးချအမှတ်ထားတယ်ဆိုလို့ရှိရင်ဒေသခံလူတွေအတွက်ကျိုးချင်းကောက်ွယ်ပေးတဲ့ကိစ္စတွေပေါ့နော်အချို့ပို့ပြီးတော့ဖြစ်ထွန်းလာတယ်လေကိစ္စတွေဖြစ်လာနေ
တော့ကမ္ဘာပံနဲ့ IMF တို့ရဲ့ဖွံ့ဖြိုးရေးစီမံကိန်းတွေကိုစောင့်ကြည့်လေ့လာနေတဲ့လူမှုအဖွဲ့ကကိုယ်စားလှယ်မှတ်မွန်းနေလीဖြစ်ပါတယ်မနေ့စနေနေ့တုန်းကလည်းဝါရှင်တန် DC မှာရှိတဲ့ကမ္ဘာပံရှေ့မှာနိုင်ငံတကာလူ့ခွင့်ရေးလှုပ်ရှားသူတွေလူမှုအဖွဲ့စည်းတွေနဲ့မြန်မာအရေးလှုပ်ရှားသူတွေဆန္ဒပြခဲ့ကြပြီးတော့ကမ္ဘာကြီးအတွက်လှုပ်လှုပ်ဖို့နဲ့ငွေကြေးကိုအဓိကထားပြီးဆေးရသားတွေပေါ်လူခွင့်ချုပ်ဖောက်မှုတွေဖိနှိပ်မှုတွေမလုပ်ဖို့တောင်းဆိုခဲ့ကြပါတယ်ရှင
်နည်းပညာနဲ့ပတ်သက်လို့ကမ္ဘာတဝမ်းဘလော့တွေမှာဘာတွေရေးနေဆွေးနွေးနေကြသလဲဆိုတာကိုတနင်္ဂနွေညဘက်တိုင်းမှာဘလော့ဂါတွေပြောသမျှအစီအစဉ်ကနေတင်ဆက်ပေးနေပါတယ်ရှင်ထုတ်လွှင့်ပြီးတဲ့ဘလော့ဂါတွေပြောသမျှအစီအစဉ်တွေကိုလည်းVOA မြန်မာပိုင်း website ရဲ့တုဒ္ဒအဖျားဖျားဆိုတဲ့ကဏ္ဍအောက်မှာပြန်ရှာနှာထောင်နိုင်ပါတယ် website လိပ်စာက burmese.voanews.com ဖြစ်ပါတယ် blogger တွေပြောသမျှအစီအစဉ်ကိုဝေဖန်အကြံပေးခြင်းနဲ့ဆိုရင်တော့ blogger လို့ခေါင်းစဉ်တက်ပြီးတော့ burmese@voanews.com စီကို email ပို့ပေးစေချင်ပါတယ်ရှင
်ဒီကနေ့တနင်္ဂနွေနေ့မနက်ခင်းမြန်မာဘာသာစီစဉ်တွေကိုဆက်လက်အတန်းလွှင့်ပေးနေပါတယ်အခုကစပြီးတော့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးမှာဖြစ်ပါတယ်အရင်ဆုံးတော့မျက်ပေါက်ရေးက30ချက်စီစဉ်ကိုထုတ်လွှင့်ပေးမှာပါဒီတစ်ပတ်မှာတော့တိုင်းပြည်တိုးတက်ဖွံ့ဖြိုးရေးမှာတာဝန်အရှိဆုံးဖြစ်တဲ့စိုးရွားကလက်စားနေရင်တိုးတက်ဖွံ့ဖြိုးဖို့ခက်ခဲကြောင်းဦးအောင်ခင်နဲ့ကိုကျော်ကျော်သိန်းတို့ကသုံးသပ်တင်ပြထားပါတယ်ခင်ဗျာ
အခုဒီလိုက်စားမှုတက်ချက်ရေးကော်မရှင်ရဲ့တက်တန်း6လအတွင်းလက်ပေးလက်ရည်နဲ့ပတ်သက်တဲ့တိုင်ကြားစာ900ကျော်လက်ခံရရှိခဲ့ပြီမြေပုံဆောင်ကအရေးယူနိုင်ကြောင်းစက်တင်ဘာလ19ရက်နေ့ကသတင်းထုတ်ပြန်တဲ့အတွက်လွှတ်တော်မှရောသတင်းမီဒီယာလောကမှရောမေးမြန်းစရာဝေဖန်စရာဖြစ်လာပါတယ်လစာနဲ့မစားလောက်လို့လက်စားတဲ့ဝန်ထမ်းနဲ့ချမ်းသာခြင်းလို့လက်စားတဲ့ဝန်ထမ်းဆိုပြီးဝန်ထမ်း2မျိုးရှိပါတယ်စာဝင်နေရေးကြက်တဲလို့အောက်ပိုင်းကဝန်ထမ်းတွေလက်စားပြီးအထက်တန်းဝန်ထမ်းကတော့စည်းစိမ်ခံစားခြင်းလို့လက်စားပါတယ်အခဒီလိုက်စားလို့လူမှုစီးပွားရေးတိုးတက်မှုစိတ်သုံးရတယ်ဆိုတာကိုလက်ခံယုံကြည်တဲ့ကုလသမဂ္ဂသဘောတူချက် UN Convention Against Corruption ကိုလည်းဦးသိန်းစိန်အစိုးရကအတည်ပြုထားပါတယ်ဝန်ထမ်းတွေထဲမှာလက်ပေးလိုက်ယူမှုအခဒီလိုက်စားမှုရှိနေလုံဖြစ်လို့ဒီအချင်းပြောက်အောင်စိတ်တက်ပြောင်းလဲပြစ်ဖို့နဲ့လက်ပေးလက်ယူလျော်နေပပျောက်ရေးကိုအရှိန်အဟုန်မြင့်တင်ဆောင်ရွက်ဖို့ဩဂုတ်လ20ရက်နေ့ကကျင်းပတဲ့အစိုးရအဖွဲ့ရဲ့လက်ရှိဗန္ဒာရိုင်းနယ်ပထမလေးလက်ပအစည်းအဝေးမှာသဗ္ဗဥသိန်းစိန်ကပြောသွားပါသေးတယ်
။ဒါပေမဲ့အာဂရိလိုက်စားမှုတက်ဖြည့်ရေးကော်မရှင်ကိုဖေဖော်ဝါရီလမှာလွှတ်တော်ကအတည်ပြုပြီးမကြမီတန်ဖိုးချက်3သိန်းကျော်မှအာဂရိလိုက်စားမှုလို့သတ်မှတ်မဲ့အကြောင်းသမရာယုံကဝန်ကြီးဌာနတွေကိုစာပို့ထားတယ်ဆိုတဲ့သတင်းထွက်လာလို့စာနယ်ဇင်းလောကမှာရုပ်ရုပ်သက်သက်ဖြစ်သွားပါတယ်။ဒီကိစ္စကိုရှင်းလင်းဖို့ပသိမ်ကပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးဝင်းမြင့်က အခုကျင်းပနေတဲ့လွတ်တော်အစည်းအဝေးမှာမေးတဲ့အခါကျန်းဂွေ၃သိန်းကိစ္စဟာအာဂရိလိုက်စားမှုတိုက်ဖြတ်ရေးကော်မရှင်ကစောင့်ရရမဲ့ကိစ္စသာဖြစ်တယ်လို့ဒုပြည်ထရေးဝန်ကြီးဗိုလ်မှူးချုပ်ကျော်ကျော်ထွန်းကဖြေသွားပါတယ်။၃သိန်းကိစ္စဟာလူကြီးစရာဖြစ်နေပါတယ်။အာဂရိလိုက်စားမှုတိုက်ဖြတ်ရေးမှာလေလုံးထွားသလောက်လက်တွေ့မှာတကြံအမြောက်လိုဖြစ်နေပါတယ်
။ကုလသမဂ္ဂ OECD နဲ့ကုန်တယ်ဆက်မှုအသင်းချုပ်တို့ပူးပေါင်းပြီးစီးပွားရေးလုပ်ငန်း3000ကျော်ကိုမကြာမီကမေးမြန်းစုံစမ်းတဲ့အခါလုပ်ငန်းတွတ်တက်ရေးမှာလက်စားမှုဟာအကြီးဆုံးအဟံအတားလို20ရာခိုင်နှုန်းကမြင်ပါတယ်။လိုင်စင်ရဖို့မှတ်ပုတ်တင်ကလေးကလက်ထိုးရတယ်လို့လုပ်ငန်းရှင်60ရာခိုင်နှုန်းကဖြေပါတယ်။ကျပ်ငွေ5သိန်းကျော်လက်ထိုးရသူက50ရာခိုင်နှုန်းရှိပြီး12ဦးကတော့သိန်း100ကျော်လက်ထိုးရတယ်လို့ဆိုပါတယ်။လုပ်ငန်းအကြီးအသေးလိုက်ပြီးလက်ထိုးရတဲ့ငွေပမာဏကွာခြားပေါ်ပုံရပါတယ်။ပြမြန်ခံရတဲ့လုပ်ငန်းအများစုရဲ့ပြမြတက်တန်းဟာ15နှစ်ဖြစ်တာမို့စီအစိုးရခေတ်ကဓလိထုံးစံအတိုင်းသက်ဆိုင်ရာအာဏာပိုင်ကိုလက်ထိုးပြီးစီးပွားရေးလုပ်နေတာထင်ရှားပါတယ်။အကျင့်ဟောင်းကိုစွန့်လွတ်ဖို့ခက်ခဲနေပုံရပါတယ်
။ဒါပေမဲ့လုပ်ငန်းရှင်3000ကျော်မှာလက်ပေးလက်ယူမှုကိုအဟံအတားဖြင့်ယူဆသူ20ရာခိုင်နှုန်းသာရှိတာဟာစိတ်ဝင်စားစရာကောင်းပါတယ်။အများစုဟာလက်ထိုးတာကိုလူရွေးလုပ်စဉ်အဖြစ်သတ်မှတ်ထားပုံရတဲ့အတွက်အဟံအတားလို့မမြင်တာဖြစ်ပုံရပါတယ်။လက်ထိုးတဲ့ငွေကိုပါကုန်ကျစရိတ်ထဲထက်တွက်ပြီးဈေးတင်ရောက်တာဟာဓလေ့ထုံးစံလူဖြစ်နေပုံရပါတယ်။ကုန်စည်နှုန်းကြီးမြင့်ရတဲ့အကြောင်းရင်းတွေထဲမှာလက်ပေးလက်ယူမှုလည်းပါဝင်ပါတယ်။လက်ထိုးတဲ့အတွက်အရင်းအနှီးများလာတာဟာလုပ်ငန်းတိုးတက်ဖွံ့ဖြိုးရေးကိုနှောင့်နှေးစေပါတယ်။ဈေးကွက်မှာအာဂရိလိုက်စားမှုပါဝင်နေတဲ့အတွက်တင့်တော်တဲ့ဈေးနှုန်းနဲ့ရောင်းချဖို့အခက်အခဲရှိပါတယ်။ဒါကြောင့်မြမနေထိုင်မှုစရိတ်ဟာအိန္ဒိယနိုင်ငံတွေထက်ပိုပြီးကြီးမြင့်နေတာဖြစ်ပုံရပါတယ
်။ဝင်ကြီးဌာနတွေဟာတင်တာမခေါ်ပဲကုမ္ပဏီတွေနဲ့ချိတ်ဆက်ပြီးလက်သိထိုးပြီးလုပ်ငန်းအနန္တာတွေပစ္စည်းဝယ်ယူတာတွေလုပ်နေတုန်းဖြစ်ကြောင်းစဉ်စီချုပ်ခဲ့လွန်ခဲ့တဲ့ဗန္ဒာရေးနှစ်ပထမ6လပတ်အစည်းအဝေးခန်းစာမှာပေါ်ပြတယ်လို့ဇူလိုင်လ29ရက်နေ့ထုတ် 11 စာဆောင်မှာပေါ်ပြပါတယ်။ဝင်ကြီးဌာနတွေဟာသမရရုံးရင်ညွှန်ကြားချက်ကိုမလိုက်နာဘဲကိုနီးကိုခံနဲ့လုပ်နေကြတာဖြစ်ပါတယ်။ပြည်မြင်နိုင်မှုတာဝန်ခံမှုဖြောက်မှတ်မှုစတာတွေကျင်းမဲ့နေတာတွေ့ရပါတယ်။ဝင်ကြီးဌာနတွေတာဝန်မကျေတာကိုလွတ်တော်မှာဆွေးနွေးလာတာဟာတိုးတက်တဲ့လက္ခဏာဖြစ်ပါတယ်။တိုင်းပြည်ဖွံ့ဖြိုးတိုးတက်အောင်လုပ်ရမှာအရေးအကြီးဆုံးနေရာကပတ်ဝန်းကျင်အစိုးရရန်တရားကအကြမ်းလိုက်စားနေတာဟာဒီမိုကရေစီပြုပြင်ရေးကိုနှောင့်နှေးကြံ့ကြာစေပါတယ်။ပုဂ္ဂလိကလုပ်ငန်းရှင်တန်ကြီးထွားရေးနဲ့ယင်းနှိမ့်နိုင်ရေးကိုအဟံတားဖြစ်စေပါတယ်။ဒီအတော်အတွင်းအရှုံးပေါ်နေတဲ့အစိုးရလုပ်ငန်းတွေကိုဥစည်းဌာနအဖြစ်အမည်ပြောင်းမှုဝန်ကြီးဌာနတွေကပြင်ဆင်နေတာကိုလွတ်တော်ကိုယ်စားလှယ်တွေကလွန်ခဲ့တဲ့လကုန်ပိုင်းမှာဝေဖန်ဆွေးနွေးကြပါတယ်။အနှစ်သာရမပြောင်းမဲအမည်ပြောင်းတာဟာစစ်အုပ်စုဓလေ့ဖြစ်ပါတယ်။အခရီးလိုက်စားတဲ့အစိုးရမှာအုပ်ချုပ်ပိုင်ခွင့်ရှိရလားဆိုတဲ့အထိတိုင်းသူပြည်သားကစဉ်းစားလာနိုင်ကြောင်းတင်ပြလိုက်ရပါတယ်ခင်ဗျာ။
ဥောင်းခင်စီစဉ်တင်ဆက်တဲ့ပတ်စဉ်မျက်မှောက်ရေးရာ30ချက်စီစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်။အခုတစ်ခါတော့ American Indian အသုံးအနှုန်းအပတ်စဉ်အင်္ဂလိပ်စာသင်ခန်းစာစီစဉ်ကိုထုတ်လွှင့်ပေးမှာပါ။ဒေါ်လာလာတန်းကစီစဉ်တင်ဆက်ထားပါတယ်ခင်ဗျာ
။ဒီတွင်ပါ English American Style Gandama နာယီလိုဒေဝရတဲ့ clock ကိုအခြေခံတဲ့ idiom အသုံးတွေကိုတင်ပြပေးမှာမို့ပထမအဦးဆုံ
း beat the clock
ကိုတင်ပြပေးမှာဖြစ်ပါတယ် beat beat ကတမန်အဖြစ်ရိုက်တယ်လို့ဒေဝရပေမဲ့ဒီနေရာမှာအနိုင်ယူတာဒါမှမဟုတ်ကြော်လွှားနိုင်တာလို့ဒေဝရပါတယ် the clock the clock ကနာယီဆိုတော့ဇက်ဇုတ်ဟုန်ရဲ့တရိုက်ဒေဝကတော့နာယီကိုအနိုင်ယူလိုက်နိုင်တာပေါ့idiom ဆိုရဲသဘောပိုက်ဒီပဲကတော့နောက်ဆုံးကန့်သက်ချိန်မတိုင်မီတစ်ခုခုကိုပြည့်စည်အောင်လုပ်နိုင်လိုက်တာကိုဆိုလိုပါတယ်ဆိုလိုတာကတော့အချိန်တိုင်းတာတစ်ခုအတွင်းမှာအပြီးလုပ်နိုင်ခဲ့တာပေါ့ဒီသုံးနှစ်ပတ်သက်လို့ George ကိုပြတဲ့ဥမာကိုလေ့လာကြည့်ကြရအောင်ပ
ါ The meeting was at 1 p.m. He beat the clock and arrived just 10 minutes before it started
စီဝဲဝဲကညနေတနားရီမှာကျင်းပမှာစီဝဲဝဲမတိုင်ခင်10မိနစ်အလိုမှာသူအချိန်မီရောက်သွားခဲ့တယ်လို့ဒီပေရပါတယ်။ George ကိုပြီးတဲ့ဥမာကိုနောက်တစ်ခါလေ့လာကြည့်ကြရအောင်ပါ
။ The meeting was at 1 p.m. He beat the clock and arrived just 10 minutes before it started.
ခုဆက်လက်တင်ပြပေးမှာကတော့
against the clock
ဖြစ်ပါတယ်စာလုံးပေါင်းက A G A I N S T against ကစံချင်တာ T H E the C L O C K the clock ကနာရီဆိုတော့စကစုတစ်ခုလုံးရဲ့ဓာတ်ရိုက်အဓိပ္ပာယ်ကတော့နာရီကိုစံချင်တာပေါ့ဒီတော့ရဲ့ idiom အဓိပ္ပာယ်ကတော့အချိန်လူပြီးတစ်ခုခုကိုအချိန်မီအောင်အလောတကြီးလောက်ရတာကိုဆိုလိုတာဖြစ်ပါတယ်ဒီသုံးနှစ်ပတ်သက်လို့ George ကိုပေးတဲ့ဥမာကိုလေ့လာကြည့်ကြရအောင်ပ
ါ John has to race against the clock to file his job application before the deadline
John ကလှုပ်ရှားလွားကိုတင်သွင်းရမှာရှောက်လွားပြည့်ရမတိုင်ခင်အချိန်လူပြီးမီအောင်တင်ခဲ့ရတယ်လို့ဒီပေးရပါတယ်Josh group ide uma go naw takaw na sin chi cha ya aw
John has to race against the clock to file his job application before the deadline
Ku sele tin pya pi ma ga ro
round the clock
Phit par de sa long paung ga R O U N D round ga de bat long a wine T H E the C L O C K clock ga nai so ro zak zut khun ye dai yai de be ga ro နာရီတပတ်ပေါ့ဒီသုံးရီ idiom အဓိပ္ပာယ်ကတော့တနေ့24နာရီရှိရမှာ24နာရီစလုံးဖြစ်နေတာ24နာရီစလုံးလှုပ်ဖို့လိုတာကိုဆိုလိုတာဖြစ်ပါတယ်ဒီသုံးနှစ်ပတ်သက်လို့ George ကိုပြတဲ့ဥမာကိုလေ့လာကြည့်ကြရအောင်ပ
ါ The baby was so sick that she needed nurses round the clock
ကလေးလေးကတိတ်ပြီးတော့နေမကောင်းဖြစ်နေတော့24နာရီစလုံးသူကိုကြည့်ဖို့သူနာပြုတ်တွေလူတယ်လို့ထိပေးရပါတယ်။ George Group တွေဥမာကိုနောက်တစ်ခေါက်လေးလာကြည့်ကြရအောင်ပါ
။ The baby was so sick that she needed nurses round the clock.
ခုနောက်ဆုံးတင်ပြပေးမှာကတော့
Turn back the clock.
ဖြစ်ပါတယ်။စာလုံးပေါင်းက T U R N turn ကပြန်လှည့်တာ B A C K back ကအနောက်ကိုဆိုတော့ turn back ကနောက်ကိုပြန်လှည့်တာT H E the C L O C K the clock nai ဆိုတော့စကွက်ထွန်းရဲ့ဓာတ်ရိုက်ဒီပေကတော့နာရီကိုနောက်ပြန်လှည့်တာဖြစ်ပါတယ်။တနည်းအချိန်ကိုနောက်ပြန်ဆုတ်တာလို့လည်းဆိုနိုင်ပါတယ်။ idiom ဆိုရဲသွေးဝိုက်ဒီပေကတော့အရင်ကအတိုင်းပြန်ဖြစ်စေခြင်းနဲ့ဆန္ဒပေါ်တာကုံလွန်ခဲ့တဲ့အတိတ်ကာလကိုပြန်ရခြင်းနာပြန်တောင့်တမိတာဖြစ်ပါတယ်။ဒီသုံးနှစ်ပတ်သက်လို့ George Group ရဲ့ဥမာကိုလေ့လာကြည့်ကြရအောင်ပါ။
John, you can't turn the clock back. So stop feeling sad. Just learn to move on.
Johnny, အရင်ကလိုပြန်ဖြစ်လာဖို့တော့မဖြစ်နိုင်တော့ဘူးပေါ့။ဒါကြောင့်စိတ်မကောင်းဖြစ်မနေနဲ့။ဘဝမှာဆက်လန်းလျှောက်ဖို့ကြိုးစားပါလို့ဒီပေးရပါတယ်။ George Cooper ရဲ့ဥမာကိုနောက်တစ်ခါလေ့လာကြည့်ကြရအောင်ပါ
။ John, you can't turn the clock back. So stop feeling sad. Just learn to move on
ဒီတဲ့ဘာ clock ကိုခြေခံပြီးတင်ပြခဲ့တဲ့ idiom အသုံးတွေကတော့
beat the clock against the clock round the clock turn the clock back
တို့ဖြစ်ကြပါတယ်နောက်တဲ့ဘာခုလိုချိန်မျိုးမှလည်းနောက်ထပ် idiom အသုံးတွေကိုဆက်လက်တင်ပြပေးဦးမှာမို့စောင့်မျှော်နားဆင်ကြပါရှင်
တော်လာတဲ့စီစဉ်တင်ဆက်တဲ့အပတ်စဉ်အင်္ဂလိပ်စာသင်ခန်းစာစီစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ခင်ဗျာ။မကြာခင်မှာတော့စနေညဓာတ်ရိုက်လေးလိုင်းအစီအစဉ်ကိုထုတ်လွှင့်ပေးဖို့ရှိပါတယ်။ကျွန်တော်တို့ VOA မြန်မာပိုင်းကနေထုတ်လွှင့်ခဲ့တဲ့နောက်ဆုံးရနိုင်ငံတကာသတင်းတွေနဲ့အပတ်စဉ်ကဏ္ဍတွေကို VOA မြန်မာပိုင်းရဲ့ Internet ဆာမျက်နှာဖြစ်တဲ့ www.burmese.voanews.com ဆိုတဲ့ Internet ဆာမျက်နှာမှာပြန်လည်နားဆင်ဖတ်ရှုလို့ရပါတယ်ခင်ဗျာ။